1962ခုနှစ်ကဆုံလာဇန်လေးရဲ့1969ခုနှစ်ဧပြီလ18ရက်တနင်္ဂနွေနေ့1962ခုနှစ်ဆိုတော့နှစ်အနေနဲ့ဆိုရင်ဒီနေ့ဘယ်နှစ်ရက်ရှိသွားလဲ2ရက်ရှိသွားပြီနော်2ရက်ရှိသွားပြီဆိုတော့ဘယ်နှစ်ရက်တိုးပြီးဩသွားတော့နှစ်ရက်တိုးသွားပြီနော်တနေ့တည်းတနေ့တရွေ့ရွေ့ယွင်းယူနောက်ပြန်လို့မပြိုရဲရှေ့ကူသာဦးမြဲတယ်ဟုတ်သလားအမြဲတမ်းတော့မမှန်ဘူးမှားတဲ့အခါလဲမှားတယ်ဘုန်းကြီးတို့ဂျပန်ကနေပြီးတော့ဟိုနိုလူလူကူးသွားတဲ့အခါကျတော့ဂျပန်ကနှစ်ဆန်းတရနေ့ကူးသွားရင်ဟိုနိုလူလူကျတော့ဂျပန်ကနှစ်ဆန်းတရနေ့ညသကောင်ကူးရဲဆိုကြပါစို့ဟိုနိုလူလူကျတော့လည်းညသကောင်နှစ်ဆန်းတရနေ့ပဲတိုးပြီးအိုမသွားဘူးပြိုးသွားပြန်ပြိုးနေInternational Dateline ကိုဖြတ်လိုက်တော့အရင်နေ့ပဲပြန်ရောက်သွားတယ်အဲ့လိုဖြစ်သွားတယ်ဒီတော့1962ခုနှစ်နစ္စန်2ရက်နစ္စန်2ရက်ဆိုတော့နှစ်အစာပဲပေါ့ဟုတ်တယ်မလားနှစ်ဟောင်းကုန်ပြတ်နှစ်တရောက်ထွန်းတောက်မင်္ဂလာရှိပါစေပြီးတော့ပြီးတော့တော်တော်ပြန်သွားနှစ်ဟောင်းကုန်ပြောက်သာရွက်မပါပဲမရသေးဘူးလား ဟမ်ရလား ကောင်းစစန်းကွင်တို့ကောင်စောက်ရမှာပါပဲဆိုပါလေရဲဆိုတကယ်ရတာเนาะတစ်နှစ်ပတ်လုံးစိတ်ဖြူဖုံရှင်ပြုံးကြည်သာရှိပါစေစိတ်ဖြူဆိုတာကုသိုလ်စိတ်လားအကုသိုလ်စိတ်လား
ကုသိုလ်စ
ိတ်ပါဗျာတစ်နှစ်လုံးကုသိုလ်စိတ်ကောင်းတဲ့စိတ်ကလေးတွေရည်ဖြစ်နေမဲ့ဆိုလို့ရှိရင်ပြောတော့လဲကုသိုလ်ပြောလုပ်တော့လဲကုသိုလ်အလုပ်ပဲလုပ်မှာမဟုတ်လားစိတ်ရဲ့နှုတ်ရဲ့အလုတ်ရဲ့အဲ့ဒီသုံးမျိုးဘယ်ဟာကအရင်းခံကြ?စိတ်ပါဗျာ။စိတ်ကောင်းရင်နှုတ်ကောင်းအလုတ်ကောင်းတယ်။ဟုတ်တယ်မလား?စိတ်ဆိုးရင်နှုတ်ဆိုးအလုတ်ဆိုးတယ်။စိတ်ပုတ်ရင်ဟုတ်ကလား?အဲ့တော့စိတ်ပုတ်အောင်ထားမလားစိတ်ဖြူအောင်ကြိုးစားမလား?ဟုတ်ကလားစိတ်ဖြူတာနဲ့အသားဖြူတာဘယ်ဟာကောင်းတော့
စိတ်ပါပါဘုရား
သိကြရဲ့လားစိတ
်ပါပါ
ဘုရားဘာကြောင့်စိတ်ဖြူတာကကောင်းသလဲဟမ်စိတ်ဖြူမှာကောင်းကျိုးချမ်းသာရမယ်ဟုတ်ကလားစိတ်မဖြူဘူးစိတ်ပုတ်တယ်ဆိုရင်တော့ဆိုကြိုဆင်းရဲကြိုရမယ်နော်ဒါကြောင့်စိတ်ဖြူဖို့လိုတယ်ဒါကြောင့်လည်းမြတ်စွာဘုရားကသစိတ်တပရိယောဒါပနာမိမိစိတ်ကိုဖြူစင်အောင်ထားရမယ်လို့မိန့်ကြားတာမဟုတ်လားဒါကြောင့်အသာမဲခြင်းမဲပါစေစိတ်ဖြူရင်တော်ပါပြီဒီလိုမဟုတ်လားအသာပဲဖြူဖြူအိုးပဲဖြူဖြူစိတ်ဖြူဖို့သာလိုရင်းဖြစ်သည်စိတ်ဖြူလျင်ကိလေသာဆင်းနိဗ္ဗာန်ဝင်ရေမဝေးတော့ပြီဟုတ်သလားသုသာမမဲချက်ချင်းရတာပါလားနော်အဲတန်းနောက်တစ်ခါဒီရတနှစ်ပတ်လုံးစိတ်ဖြူအောင်ကြိုးစားပြီးထားတဏ္ဍာနဲ့မြတ်စိတ်အငြင်းမဲ့မဝင်အောင်လောဘဒေါသမောဟကိလေသာအငြင်းမဲ့မဝင်အောင်ကြိုးစားဒီလိုမဟုတ်လားမြတ်စွာဘုရားရဲ့အဆုံးအမမကောင်းမှုသမျှမပြုလုပ်ခြင်းကောင်းမှုသမျှပြည့်စုံအောင်အားထုတ်ခြင်း မိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့ဤအဆုံးမှတော်ပေသည်ဟုတ်ကဲ့လားအဲ့ဒါနှိမ့်အစတည်းကကောင်းသွားပြီဆိုလို့ရှိရင်တော့အလယ်လည်းမကောင်းနိုင်ဘူးလားအဆုံးကမကောင်းနိုင်ဘူးလားအစကောင်းတော့အလယ်ကောင်းအနှောင်းမှတည်ကြတယ်ပေါ့ဟုတ်တယ်မလားသို့မကောင်းမှုသမျှမပြုလုပ်ခြင
်း
ကောင်းမှုဟူသမျှပြည့်စုံအောင်အထုတ်ခြင
်း
မိမိစိတ်ကိုဖြူစင်အောင်ထားခြင
်
းဤသုံးပါးသည
်
ဘုရားရှင်တို့
ဤ
အဆုံးအမတော်ပေသည
်
မကောင်းမှုဟူသမျှမပြုလုပ်ခြင
်း
ကောင်းမှုဟူသမျှပြည့်စုံအောင်အားထုတ်ခြင
်း
မိမိစိတ်ကိုဖြူစင်အောင်ထားခြင
်း
ဤသုံးပါးသည
်
ဘုရားရှင်တို့ဤအဆုံးအမတော်ပေသည
်
သို့ကုသိုလ်စိတ်စိတ်ဖြူနဲ့အကုသိုလ်စိတ်စိတ်မဲအဲ့ဒီနှစ်ခုမှာလူရဲ့အစဉ်ကိုဘယ်စိတ်ကတစ်စင်နဲ့တစ်စင်မြင့်အောင်မြင့်တင်ပေးမလဲဟုတ်တယ်မဟုတ်လားကုသိုလ်စိတ်ကတစ်စင်နဲ့တစ်စင်မြင့်အောင်မြင့်တင်ပေးတယ်အကုသိုလ်စိတ်ကတဆင်းနဲ့တဆင်းနှိမ့်နှိမ့်သွားပြီးတော့နောက်ဆုံးမြေကြီးတဲ့မြုပ်ဝင်သွားအောင်သူကအစစ်နှိမ့်ပေးတယ်ဒီတော့တဆင်းနဲ့တဆင်းမြင့်ញင်ရင်ဒီဘဝနဲ့နောက်ဘဝမြင့်ញင်ရင်နောက်ဘဝနဲ့ဟိုဘက်ဘဝမြင့်ញင်ရင်ဒီဘဝမှာလည်းဒီနေ့နဲ့နောက်နေ့မြင့်ញင်ရင်ဒီလနဲ့နောက်လမြင့်ញင်ရင်ဒီနှစ်နဲ့နောက်နှစ်မြင့်ញင်ရင်ဘာလို့ရမလဲအဟကုသိုလ်စိတ်ဖြစ်အောင်နှလုံးသွင်းကောင်းတဲ့စိတ်ဖြစ်ပြီဆိုရင်အလုတ်ကလည်းနှုတ်ကလည်းကောင်းမယ်အလုတ်ကလည်းကောင်းမယ်ဒီလိုဆိုရင်အစင်မမြင့်မေဘူးလားအဲ့တော့အညာကိုနိုင်အောင်ကြင်ရမှာပေါ့အညာနိုင်အောင်ကြင်နေဆိုတာဘာလဲအဲစိတ်ကိုဖြူအောင်ကြိုးစားဒီလိုမဟုတ်လားအသီးတရားအညာတကုပမာရှု၍စိတ်ဟုမြညာဤတပါးမြတ်တရားကိုကြဆောင်စည်းကိုကလူရနတ်ယွာပြမနိဗ္ဗာန်ရောက်ကြောင်းမှန်၏။ဘာပြောတာတော့ဘာပြောတာတော့အသီးတရားအညာတကုပမာရှု၍အဲ့ဒါအဲ့ဒါကဥပမာပါတဲ့စိတ်ဟူမြညာဤတပါးမြတရားကိုကြဆောင်စည်းကိုကလူရနတ်ရွာမြမနိဗ္ဗာန်ရောက်ကြောင်းမှန်၏ဘာပြောတာတော့စိတ်ကလေးတစ်ခုပဲတရားနဲ့ရှင်ပြီးတော့နေမဲ့ဆိုလို့ရှိရင်လူချမ်းသာလည်းရနိုင်တယ်၊နတ်ချမ်းသာလည်းရနိုင်တယ်၊ဗြဟ္မာချမ်းသာလည်းရနိုင်တယ်၊နိဗ္ဗာန်ချမ်းသာလည်းရနိုင်တယ်။ဒါပြောရမို့လား။တစ်ခုတည်းပါတဲ့အများကြီးမဟုတ်ဘူးတဲ့။စိတ်ကလေးတစ်ခုပဲတရားနဲ့ရှင်းနေပါစေတဲ့။ဒီပြောရမို့လား။အသီးတရားအညာတကုပမာရှု၍ စိတ်ဟူမြညာဤတပါးမြာတရားကိုကြဆောင်စည်းကိုကလူရနာယောပြမနိဗ္ဗာန်ရောက်ကြောင်းမှန်၏ဟုတ်ကဲ့လားမဂ္ဂဒေဝလင်္ကာတိကလင်္ကာလေမန္လီဆရာတော်ဟုတ်ကဲ့လားဟုတ်ပါတယ်ဗျာအင်းဘယ်ထဲရပါလိမ့်မလို့အခြေပြိုးတဲ့ဒေါ်လာကြီးကိုင်းဆိုအသေးတရားစိတ်ကိုဖြူအောင်လုပ်ပေးနိုင်ရင်နှုတ်လဲဖြူအလုပ်လဲဖြူဒီလိုမဟုတ်လားကောင်းချီးချမ်းသာရသည်စိတ်ကောင်းရင်နှုတ်ကောင်းအလုပ်ကောင်းသည်စိတ်ဆိုးရင်လည်းနှုတ်ဆိုးအလုပ်ဆိုးသောဆိုးကျိုးဆင်းရဲကျိုးရသည်ဒီတော့တစ်ဆင့်နဲ့တစ်ဆင့်မြည်ညင်နေဆိုလို့ရှိရင်တော့စိတ်ကောင်းအောင်ထားရလိမ့်မယ်ဒီလိုမဟုတ်လားစိတ်ကောင်းဆိုတာကုသိုလ်စိတ်မဟုတ်လားအဲ့ဒီကုသိုလ်စိတ်ထားပြီဆိုလို့ရှိရင်ဒီကုသိုလ်စိတ်ကအဆင့်မြင့်မပေးဘူးလားကုသိုလ်စိတ်ဖြစ်နေတာကစိတ်ဓာတ်အဆင့်မြင့်နေတာမဟုတ်လားအဲ့တော့အဆင့်မြင့်တဲ့စိတ်ဓာတ်ရှိတော့နှုတ်ကပြောတော့ကောအဆင့်မြင့်တဲ့ပြောပဲပြောမယ်မဟုတ်လားကိုကလှုပ်တော့လဲအဆင့်မြင့်တဲ့လှုပ်ပဲလှုပ်မယ်မဟုတ်ပေဘူးလားအဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီကိုနှုတ်စိတ်အဆင့်မြင့်တာကြောင့်သူ့ကြောင့်ဖြစ်ပေါ်တဲ့အကျိုးတရားတွေကလည်းပဲအဆင့်မြင့်တဲ့အကျိုးတရားတွေပဲရမယ်ပေါ့မဟုတ်လား Now စိတ်ကိုအဖြူအမဲခွဲသလိုစိတ်ကိုအမှောင်အလင်းလဲခွဲရသေးတယ်မောင်းနေတဲ့စိတ်လင်းနေတဲ့စိတ်လင်းနေတဲ့စိတ်ဆိုတာဘယ်လိုစိတ်မျိုးတော့ဘယ်လိုစိတ်တော့ကောင်းတဲ့စိတ်ဖြူစင်တဲ့စိတ်ကုသိုလ်စိတ်ပေါ့မဟုတ်ဘူးလားလင်းနေတဲ့စိတ်မှောင်နေတဲ့စိတ်ကမဲနေတဲ့စိတ်အကုသိုလ်စိတ်ပုတ်နေတဲ့စိတ်ပေါ့မဟုတ်ဘူးလားဒီကောင်းနေတော့မိုက်လိုက်တာမှောင်းနေတာပဲဆိုတော့ဘာပြောတာမိုက်လိုက်တာမှောင်းနေတာပဲဟမ်အာဟုသစိတ်တွေပြည့်နေတာအာဟုသစိတ်တွေပြည့်နေတာဒါကြောင့်မြတ်စွာဘုရားကအလင်းအမှောင်ခွဲကြပြီးတော့ပုဂ္ဂိုလ်၄မျိုးဟောပြခဲ့တယ်အလင်းထဲကနေပြီးအမောင်ထဲကနေပြီးအလင်းထဲလာတဲ့ပုဂ္ဂိုလ်အလင်းထဲကနေပြီးအမောင်ထဲလာတဲ့ပုဂ္ဂိုလ်တဲ့အလင်းထဲကနေပြီးအလင်းရောက်တဲ့ပုဂ္ဂိုလ်တဲ့အမောင်ထဲကနေပြီးအမောင်ရောက်တဲ့ပုဂ္ဂိုလ်တဲ့လေးမျိုးအမောင်ထဲကနေပြီးတော့အလင်းလာတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးတော့တနည်းဆိုဟိုလိုပြောနိုင်တယ်အမှောင်ထဲနေပြီးတော့အလင်းသွားမဲ့ပုဂ္ဂိုလ်ဒါကပိုကောင်းတယ်အမှောင်ထဲနေပြီးတော့အမှောင်ထဲသွားမဲ့ပုဂ္ဂိုလ်အလင်းထဲနေပြီးတော့အလင်းသွားမဲ့ပုဂ္ဂိုလ်အလင်းထဲနေပြီးတော့အမှောင်ထဲသွားမဲ့ပုဂ္ဂိုလ်နေရတာတော့အမှောင်ထဲသို့သောသူသွားတော့အလင်းထဲသွားမှာပဲနေရတာတော့အမှောင်တဲ့ သွားတော့လည်းပဲအမောင်တည်းပဲသွားမယ်နေရတာတော့အလင်းတည်းသူသွားတော့အမောင်တည်းကိုသွားမယ်နေရတာကလည်းအလင်းတည်းပဲသွားတော့လည်းအလင်းတည်းပဲသွားမယ်ဓမ္မဓမ္မပရာယဏောကျမ်းဂန်မှာစင်တာတော့အဲ့ဒါလိုမစင်ဘူးကျမ်းဂန်စင်တာကတော့တစ်မျိုးပဲဓမ္မဓမ္မပရာယဏောဓမ္မဇောတိပရာယဏောဇောတိဓမ္မပရာယဏောဇောတိဇောတိပရာယဏောနည်းနည်းလေးကွာပါကွဲဓမ္မဓမ္မပရာယဏောဆိုတာအမှောင်နဲ့နေပြီးတော့အမှောင်တဲ့သွားတဲ့ပုဂ္ဂိုလ်ဓမ္မတို့ဓမ္မတို့ဆိုတာအမိုက်မှောင်မောင်ခေါ်တယ်ဓမ္မဓမ္မပရာယဏောအမှောင်ထဲနေပြီးတော့အမှောင်ထဲသွားနေသွားမဲ့ပုဂ္ဂိုလ်ဓမ္မဇောတိပရာယဏောအမှောင်ထဲနေပြီးအလင်းထဲသွားမဲ့ပုဂ္ဂိုလ်ဇောတိဓမ္မပရာယဏောအလင်းထဲနေပြီးအမှောင်ထဲသွားမဲ့ပုဂ္ဂိုလ်ဇောတိဇောတိပရာယဏောအလင်းထဲနေပြီးအလင်းထဲသွားမဲ့ပုဂ္ဂိုလ်မြတ်စွာဘုရားကအဲ့ဒီကောင်းမှုမကောင်းမှုကုသိုလ်အကုသိုလ်ကိုကြည့်ပြီးတော့ပုဂ္ဂိုလ်လေးမျိုးခွဲပြီးခေါ်ခဲ့တယ်။မှတ်မိသလား။နံပါတ်၁ပုဂ္ဂိုလ်ကပါတော့။နံပါတ်၂ကအမောင်တဲ့နေပြီးအမောင်တဲ့ပဲသွားမဲ့ပုဂ္ဂိုလ်။နံပါတ်၃ကနံပါတ်၄ကဟုတ်ကဲ့လားပါဠိကဓမ္မဓမ္မပရာယဏောဓမ္မဇောတိပရာယဏောဇောတိဓမ္မပရာယဏောဇောတိဇောတိပရာယဏော60ခုနှစ်ရဲ့အစမှာပါဠိ၄ပါးကြားအောင်ပြောလိုက်ကြအောင်မကောင်းလားခက်သလားလွယ်လွယ်လေးဟုတ်လားဆိုဓမ္မဓမ္မပရာယဏောအမှောင်ထဲနေ၍အလင်းအမှောင်သို့သွားမိပုဂ္ဂိုလ်ဓမ္မောဇောတိပရာယဏောအမှောင်၌နေ၍အလင်းသို့သွားမိပုဂ္ဂိုလ်ဇောတိဓမ္မပရာယဏောအလင်း၌နေ၍အမှောင်သို့သွားမိပုဂ္ဂိုလ်ဇောတိဇောတိပရာယဏောအလင်း၌နေ၍အလင်းတို့သွားမိပုဂ္ဂိုလ်အလင်းတို့သွားမိပုဂ္ဂိုလ်ဒါရင်ဆိုသမာနောက်တစ်ခအမှောင်၌နေတယ်ဆိုတာအစင်နေနေတဲ့ပုဂ္ဂိုလ်ကိုပြောတာအစင်နေတဲ့ပုဂ္ဂိုလ်ကိုအမှောင်နေနေတယ်လို့ပြောတာအစင်နေနေဆိုတာလူတော်တဲ့တောင်မဝင်နိုင်လောက်အောင်လူတစ်လုံးသူတစ်လုံးမဖြစ်တဲ့ပုဂ္ဂိုလ်ဆင်းရဲမွဲတေးပြီးတော့နေနေကြကြဖြစ်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုအမှောင်နဲ့နေတာသူဘာကြောင့်အမှောင်နဲ့နေရသလဲလို့ဆိုတော့ အမှောင်ယောက်ျောင်းအလုပ်ကိုရှေ့ဘဝတွေကလုပ်ခဲ့လို့နေနေကြကြစင်စင်ရဲရဲမွဲမွဲတေတေလူလုံးသူလုံးမလှပဲနေရတာအဲ့ဒီအမှောင်နဲ့နေရတာဟာရှေးဘဝကအမှောင်နဲ့ယောက်ျောင်းအလုပ်တွေလုပ်ခဲ့လို့တဲ့အမှောင်နဲ့ယောက်ျောင်းအလုပ်တွေကတော့ဘာအလုပ်တွေဖြစ်မလဲဒါပေါ့ရှေးရှေးဘဝတွေကဒုစရိုက်တရားတွေပြုခဲ့လို့တဲ့အဲ့ဒါလိုပြုခဲ့တဲ့အတွက်ဒုစရိုက်တရားဆိုတာအမှောင်လားအလင်းလားအမှောင်ပေါ့ပြုခဲ့တဲ့အတွက်ဒီဘဝမှာစင်စင်ရဲရဲမွဲမွဲတေတေနှိမ့်နှိမ့်ကြကြလူလုံးသူလုံးမလှပဲနေရတယ်တဲ့ဒုစရိုက်တရားဘယ်နှပါးရှိတော့ပါတယ်ပါလေကာယဒုစရိုက်၃ပါးကဘာတွေလဲဝစီဒုစရိုက်၄ပါးကရောမနောဒုစရိုက်၃ပါးရောအဲ့ဒါကဒုစရိုက်10ပါးလုံးပြုမှအမှောင်တွေရောက်တာမဟုတ်ဘူးဒုစရိုက်10ပါးတည်းကတစ်ပါးပါပြုမရင်ပဲအမှောင်တွေရောက်တော့တာပဲတဲ့ဆင်းရဲမွဲတေနှိမ့်ကြတော့တာပဲတဲ့ကဲအဲ့ဒီဒုစရိုက်10ပါးမသိတဲ့လူတွေကမသိသေးဘူးမဟုတ်လားအဲ့တော့မသိတဲ့လူတွေသိအောင်ဘယ်လိုလုပ်ရပါရဲ့အဲဟုတ်ပြီချမ်းမြေမင်္ဂလာသင်စရာတဲ့ပါတယ်ဖတ်ကြတဲ့ဒါပြောတော့သူကစာမျက်နှာလေးပါလေကိုမပြောနိုင်ဘူးလားဟမ်ဟုတ်စာမျက်နှာ71တဲ့စာမျက်နှာနဲ့တကွာပြောလိုက်ပြီအဲ့ဒါဖတ်ကြရောဒါတွေ့လားအဲဟုတ်ပြီဘောကြီးရဲ့ဘယ်နဲ့ကုန်းကုန်းကြီးမလုံနာအင်းဘယ်နဲ့ကျောင်းတရားမှမထွက်သေးဘူးဝိရိယရော့သွားပြီလားအင်းကဲဆောင်းဘုတ်တော်ချပြလိမ့်မယ်ဆောင်းဘုတ်ချရင်အဓိပ္ပာယ်သိရောပေါ့နော်နော်နေုံလေးနေုံလေးကိုရင်တို့ကနေုံလေးသုသက်သာခိုးမှုကာမေတုအဲငါချပေးတာကိုရင်တို့ကနေအောင်မလေးတော်တော်ဇက်တရတဲ့မြင်းနေပါလားနော်သက်သာခိုးမှုကာမေတုသုံးခုကာယကံသက်သာခိုးမှုကာမေတုသုံးခုกายกรรมသု
ံးခုกายกรรมสุเตตะโกมุกามิตุသုံးခုกายกรรมเตตะโกมุกามิตุသုံးခုกายกรรม
มุทาคงได
มุทาคงได
ย้ายไม้จันญีအနှစ်မပ
ါ
ပြောဆိုရာလေးပြာဝစီကံသို့
Thank you.
ပစ္စည်းကို
ရ
လို့တွေးကြံသူပြည့်ရန်ကိုကြံစီစဉ်းစားအယူမှသုံးဝါမနောကံသူပစ္စည်းကိုရလို့တွေးကြံသူပြည့်ရန်ကိုကြံစီစဉ်းစားအယူမှာသုံးပါးမနောကံကံသုံးပါးကပါရီလေနုနုနုဆောင်းပုတ်ဆိုခိုင်းတာမဟုတ်ဘူးနော်အဲ့ဒါပါလေကာယဒုစရိုက်သုံးပါးကိုယ်နဲ့ပြုလုပ်တဲ့မကောင်းမှုသုံးခုဟုတ်လားနောက်ဝစီဒုစရိုက်၄ပါးကကိုပါပါလေနှုတ်နဲ့ပြောတဲ့မကောင်းမှု၄ခုဟုတ်ကဲ့လားမနောဒုစရိုက်ကဘယ်နှခုတော့ပါရပါလေအဲ့ဒါကမအဲ့ဒီဒုစရိုက်ဆယ်ပါးတဲ့မှာအကျိုးမဲ့ကိုအဖြစ်စေဆုံးဒုစရိုက်ဟာဘယ်ဒုစရိုက်လဲအကျိုးမဲ့ကိုဖြစ်စေတဲ့ဒုစရိုက်ဟာအကျိုးမဲ့ကိုအဖြစ်စေဆုံးဖြစ်တဲ့ဒုစရိုက်ဟာဘယ်ဒုစရိုက်လဲဟမ်တခုတည်းပြောရမှာလေအမနောဒုစရိုက်ကသုံးခုရှိတာသုံးခုတည်းကဘယ်ဟာတော့ပါတယ်ဟုတ်ကဲ့လားဘာကြောင့်သူကအကျိုးမဲ့အဖြစ်စေဆုံးလဲအမားယုံကြည်ယူဆမိပြီဆိုတော့ပြောတော့လဲအမားပဲမပြောဘူးလားလောက်တော့လေမှန်ပါပါအဲဒီလိုဆိုလို့ရှိရင်တော့အမားတွေကြီးပဲဆိုတော့ဆိုးကြရမလားဆင်းရဲကြရမလားအော်ဆိုးကြမရဘူးပေါ့နှစ်ခုလုံးညားတယ်ဟုတ်ကဲ့လားအဲ့ဒီတော့အယူဝါဒမှန်ကန်တဲ့အယူဝါဒယုံကြည်ကိုယ်ွယ်မှုပြုဟာနံပါတ်၁အရေးမကြီးဘူးလားနံပါတ်၄ရေးကြည့်တယ်ဟုတ်ကဲ့လားဒါဖြင့်ဒီပရိသတ်တော်မှန်ကန်တဲ့အယူဝါဒယုံကြည်ကိုးကွယ်မိပြီလားအာဘာကြောင့်အဲ့လိုပြောနိုင်တယ်လဲဟမ်ဘာကြောင့်ပြောနိုင်တယ်လဲပြောမှာပေါ့တခြားဘာသာအယူဝါဒတွေကလည်းသူတို့ဟာကမှန်တယ်လို့ပြောမှာပေါ့ဘာလဲမဂ္ဂင်၈ပါးအကျင့်ပါလို့မဂ္ဂင်၈ပါးအကျင့်ပါတာ ਨੇ မှန်ရရောလားပါတယ် ဟောမဂ္ဂင်၈ပါးအကျင့်တရားပါလို့ဆင်းရဲငြိမ့်စေတဲ့အတွက်ဒီအယူဝါဒဟာအဲ့လိုလားတဲဟုတ်ပါလားနော်ဒီလိုဆိုလို့ရှိရင်အယူဝါဒမှန်မှန်ဘယ်မှတ်ကြောက်မှတင်ကြည့်ရမလဲဟုတ်ကဲ့လားမခင်ရှိတွေကျင့်သူတွေကိလေငြိမ်းကြသည်ကိလေငြိမ်းမှဝိဒုက္ခမုတ်ချငြိမ်းပေသည်ဟုတ်လားမခင်ရှိပါကျင့်ရင်ဗာငြိမ်းတယ်ကိလေသာငြိမ်းတယ်ကိလေသာငြိမ်းရင်ဝိသင်းရဲ့ငြိမ်းရောဒီလိုဆိုလို့ရှိရင်ဒီဘာသာအယူဝါဒဟာမှန်တယ်စင်ရဲ့ငြိမ်းမှထဝါဒမုတ်ချစစ်မှန်သည်ဟုတ်သလား guys အဲ့ဒီဆောင်မုတ်ဖြတ်စို့အောင်နော်ရှင်ဖြာမဲ့ခင်ရှင်ဖ
ြာမဲ့ခင
်ဘောင်း၌ဝင်ဘော
င
်း၌ဝင်ကျင့်စဉ်မှန်လှသည
်
ရှင်ဖြာမဲ့ခင
်
ပေါင်း၌ဝင
်
ကျင့်စဉ်မှန်လာသည
်
သို
့ရှိရမဲ့ခင်ပေါင်း၌ဝင်ကျင့်စဉ်မှန်လာသည်ရှိရမဲ့ခင်ပေါင်း၌ဝင်ကျင့်စဉ်မှန်လာသည်ရှိရမဲ့ခင်ပေါင်း၌ဝင်ကျင့်စဉ်မှန်လာသည်
ရှိဖြာမဲ့ခင
်
ဘောင်းမဝင
်
ကျင့်စဉ်မှားလာသည
်
ရှိဖြာမဲ့ခင
်
ဘောင်းမဝင
်
ကျင့်စဉ်မှားလာသည
်
ထိုကျင့်စဉ်မှန်တဲ့ဘာသာဝါဒဟာမှားသလားမှန်သလားမှန
်ပါ
ရဲ့ကျင့်စဉ်မှားတဲ့ဘာသာအယူဝါဒဟာမှန်ပါရဲ့ဟုတ်ကဲ့လားကျင့်စဉ်မှန်မှကျင့်စဉ်မှန်မ
ှ
ထိုဝါဒ
မ
ုတ်ချစစ်မှန်သည
်
ကျင့်စဉ်မှန်မှโอวาทโอวา
ท
มุขะสิ้นมันติม
ุ
ขะ
สิ้นมันติโสอิสิมะมะโอวาทมุขะสิ้นมันติอิสิมะมะโอวาทมุขะสิ้นมันติอิสิมะมะโอวาทมุขะสิ้นมันติ
มะกินชิถွေကျင့်သူတွေကိလေငြိမ်းကြသည
်
သို့ကိလေငြိမ်းမှဝိဒုက္ခမုတ်ချငြိမ့်ပေသည
်
ကိလေငြိမ့်မ
ှ
ဝိဒုက္ခမုတ်ချငြိမ့်ပေသည
်
ဒုက္ခငြိမ်းမှဒု
က္ခငြိမ်းမှ
ထိုဝါဒ
ထိုဝါဒ
မုတ်ချစစ်မှန်သည
်
ဆို
ဒုက္ခငြိမ်းမှထိုဝါဒမုတ်ချ
กิณชิถุย
มะ
จิ่นเบกิเลมะเหงิงผีมะกิณชิถุยมะจิ่นเบกิเลมะเหงิงผีโซกิเลสตาမငြိမ်းရင်ဆင်းရဲမငြိမ်းဘူးกิเลสမငြိမ
်း
ဆင်းရဲကိန
်း
အေးငြိမ်းချမ်းသာမရပြီกิเลสမငြိမ
်း
ဆင်းရဲကိန
်း
အေးငြိမ်းချမ်းသာမရပြီသံသာမဆောင
်
တရားရောင
်
ဝေအောင်ရှောင်ရမည
်
တရားဆိုတာတရားတုတရားရောင်ဟုတ်ကဲ့လားတရားတုတရားရောင်ဆိုတာမှားယွင်းတဲ့အယူဝါဒချမ်းသာမဆောင
်
တရားရောင
်
ဝေအောင်ရှောင်ရမည
်
So...
Then
so... No, no, no. No, no, no. Megan...စံကောင်းရှိသလားလို့မေးရင်ဘယ်လိုဖြေမလဲသာသနာမှန်မှန်စည်စည်ရန်သာသနာမှန်မှန်ခွဲဝေပန်တင်ရန်မှတ်ကြောက်ရှိသလားပ ယ်မလဲမှကြောက်ဘယ်မလဲမကင်ရှိတံစံကောင်းမှတင်ရမှကြောက်ဖြစ်ပါသည်ဟုတ်သလားသုဇံဘာသာမှမမှန်ဘာသာမှမမှန်ခွဲဝေပံတင်ရန်မှကြောက်ရှိသလောဘာသာမှမမှန်ခွဲဝေပံတင်ရန်မှကြောက်ရှိပါသည်သာသနာမှမမှန်စည်စည်ရန်စံမှန်စံကောင်းရှိသလောသာသနာမှမမှန်စည်စည်ရာစံမှန်စံကောင်းရှိပါသည်ပြန်စို့ရင်ရှိတံစံကောင်းမှန်တင်ရန်မှကြောက်ဖြစ်ပါသည
်
မကင်ရှိတံစံကောင်းမှန
်
တင်ရန်မှကြောက်ဖြစ်ပါသည
်
ဆိုပြန်စုဘာသာမှမမှခွဲဝေရံမဟုတ်ဘူးเนาะခွဲဝေဘန်းဟုတ်ကဲ့လားစုဘာသာကျမ်းစုနောက်တစ်ခါဆက်ပြီးတော့ပါဆုံးနော်
Amen.
ဒီတော့ဒုစရိုက်10ပါးထဲမှာအကျိုးမဲ့ကိုအဖြစ်စေဆုံးဒုစရိုက်ဟာဘယ်ဒုစရိုက်လဲပါပါလိလို့ပါလိလို့တော့ဘာခေါ်တော့ဟုတ်ကဲ့လားအခုဒီပြိဿတော့အဲ့ဒီဒုစရိုက်ကင်းပြီလားဘာကြောင့်မင်္ဂန်သောအယူဝါဒကိုယုံကြည်ကိုးကွယ်လို့ဒီလိုမဟုတ်လားတမ္မာဒိဋ္ဌိဖြစ်လို့ဟုတ်တယ်မဟုတ်လားဘာကြောင့်မင်္ဂန်သောအယူဝါဒလို့ပြောနိုင်တယ်လဲဘာကြောင့်မင်္ဂန်သောအယူဝါဒလို့ဗုဒ္ဓဘာသာကိုပြောနိုင်တယ်လဲမဂ္ဂင်၈ပါးအကျင့်တရားပါရာနဲ့မှန်ရရောလားဟမ်ဘာကြောင့်ဆင်းရဲငြိမ်းတာလဲမဂ္ဂင်၈ပါးကျင့်လို့ဒီလိုမဟုတ်လားဒါကြောင့်ဆင်းရဲငြိမ်းနေဆင်းရဲငြိမ်းတဲ့အတွက်ဒီဘာသာအယူဝါဒဟာမှန်နေဟုတ်တယ်မဟုတ်လားအဲ့တော့မင်္ဂန်သောဘာသာအယူဝါဒယုံကြည်ကိုးကွယ်မိပြီဆိုတော့အဆင့်နှိမ့်သလားအဆင့်မြင့်သလားဒီတော့ဒီအဆင့်ကအောက်လျှောမသွားရအောင်ဆိုလို့ရှိရင်တော့ဘာလုပ်ရမလဲဒီအဆင့်ကနေအောက်ဘက်လျှောကြမသွားအောင်ဆိုရင်ဘာလုပ်ရမလဲဩအစင်မြင့်စေတဲ့တရားနဲ့အစင်နှိမ့်ကြစေတဲ့တရားခွဲခြားသိတယ်မဟုတ်လားသိပါရဲ့ဗျာအစင်မြင့်စေတဲ့တရားကဘယ်တရားလဲဟမ်မြတ်စွာဘုရားလက်ထက်ကနွားသက်သမားကြီးတယောက်အမဲသားကြိုက်လို့မို့လို့နွားအရှင်လာလာရှာဖြတ်ပြီးတော့ချက်ပြီးစားတယ်စားပြီးတော့မစားရခင်မဲ့သူ့ရှာပါပြုတ်ကြပြီးဝင်းနေဘူးလို့မလို့တပူပူတပဲပဲနဲ့ခொနှစ်ရလုံးလုံးអော်ပြီးနောက်ကြတော့အဝီစီငရဲရောက်သွားတယ်အစင်နှိမ့်တာလားမြင့်တာလားမြင့်တာပါဗျာဒါဖြင့်အစင်မြင့်အစင်နှိမ့်စေတဲ့တရားကဘယ်တရားတော့ဒါဖြင့်မြင့်စေတဲ့တရားကဟောတဲ့တဲ့ပြောတော့သိသားပဲဟမ်ကိုရင်တို့သီလရှင်ပေါ့စားတို့တဲတော်တယ်တဲ့တယ်ပြောတဲ့အခါသိတယ်နော်ချီကျူးစရာပဲဒီတော့ဒုစရိုက်တရားနဲ့သူစရိုက်တရားဘယ်တရားကအစင်မြင့်စေပြီးဘယ်စရိုက်ကအစင်နှိမ့်စေလဲဒီတော့အခုမှန်ကန်သောအယူဝါဒကိုယုံကြည်စိတ်ကပ်မိလို့အစင်မြင့်နေပြီဒီမြင့်တဲ့အစဉ်လျှော့ကြမသွားအောင်မလုပ်ရမလဲ။ဩ။ပါတယ်။ကုသိုလ်တရားတို့ခေါ်တဲ့ဒုစရိုက်တရားတွေပွားများအထောက်ရမယ်ဟုတ်လား။ပါ။ဩဒါလည်းတဲ့တယ်ပြောတော့သိတာပဲ။ဒုရှောင်သူ့သုံးရမယ်ဟုတ်တယ်မဟုတ်လားဘာလုပ်ရမလဲဒုရှောင်သူ့သုံးလို့ရှိရင်အစင်မြင့်မလားအစင်နှိမ့်မလားအစင်မြင့်ပါဗျာဒုရှောင်သူ့ကျင့်တင့်အစင်မြင့်မီသေးကြသည်မဟုတ်ဘူးလားမြင့်ဘူးလားကဲဆိုဒုရှောင်သူ့ကျင့်လူအစင်မြင့်မာသေးကြသည်ဒုရှောင်သူကျင့်လူအစင်မြင့်မာသေးကြသည်ဆိုအဓိပ္ပာယ်ပါတော့ သူစီရတရားတွေရှောင်ချပြီးသူစီရတရားတွေပဲကျင့်ပြီဆိုရင်တော့အစင်းမြင့်မှာသိကြသည်ဟုတ်ကဲ့လားအစင်းမြင့်မှာသိကြတယ်ဒီတော့အခုအစင်းမြင့်နေတယ်သူစီရတရားတွေရှောင်ချပြီးသူစီရတရားတွေကျင့်လို့မလို့နောက်နောက်ဘဝတွေမှာလည်းအစင်းမြင့်သွားပြီဆိုလို့ရှိရင်ဒီပရိသတ်ကိုပုဂ္ဂိုလ်လေးစားတဲ့ဗလေးပဲမျိုးစားတဲ့တွင်မနေဘူးပါတယ်အလင်းမှာနေရပြီးတော့အလင်းသို့သွားမဲ့ပုဂ္ဂိုလ်ဟုတ်ကဲ့လားပုဂ္ဂိုလ်၄မျိုးထဲမှာအကောင်းဆုံးအမြင့်ဆုံးပုဂ္ဂိုလ်မဟုတ်လားဟုတ်ကဲ့လားဒီတော့အလင်းသွားကြမလားအမှောင်သွားကြမလားအလင်းသွားကြရင်ဘာလုပ်မလဲဒုရှောင်သူကျင်ရမယ်ဟုတ်တယ်မလားအခုအစင်မြင့်နေတဲ့အခြေအနေရနေတယ်တကယ်လို့ကိုယ်ကကုသိုလ်တရားတွေဒီလိုတရားနာမှုလည်းမရှိတရားအထုံမှုလည်းမရှိကျောင်းကံဖျားလည်းမသွားဘူးဆိုလို့ရှိရင်တရားဘ ਹੁ တုတ္တရှိပါမလား
မ
ရှိရင်အကောင်းအဆိုးအကြောင်းအကျိုးခွဲကြပြီးကြာကြာနာနာသိပါမလား
သ
ိပါဘူးခင်ဗျာအဲ့ဒါမသိဘူးဆိုလို့ရှိရင်ဒုစရိုက်လည်းသူစရိုက်မှတ်ပြီးတော့ကြည့်မိရင်ကြည့်မိမှာမဟုတ်လားအဲ့လိုဒုစရိုက်များသွားကြင့်မိပြီဆိုလို့ရှိရင်တော့ပဲသွားမလို့အဲအစင်နှိမ့်သွားတယ်လားမြင့်သွားတယ်အစင်မြင့်ရနှိမ့်ရကနေမြင့်ရသွားရင်ကောင်းတယ်အစင်ညီလူညီမျှသွားရင်လည်းကောင်းတယ်အခုတော့အစင်မြင့်ရကနေပြီးတော့နှိမ့်ရသွားတယ်ဆိုတော့ဝမ်းနေစရာမကောင်းဘူးလားဟုတ်ကဲ့လားလင်းရာကနေပြီးမှောင်ရာရောက်သွားမယ်လင်းရာကနေပြီးအလင်းမဲ့သွားတဲ့ပုဂ္ဂိုလ်တော့ပါဠိလိုဘယ်လိုခေါ်တော့ဒါဖြင့်လင်းရာကနေအမှောင်သွားတဲ့ပုဂ္ဂိုလ်ကြတော့ဇောတိဓမ္မပရာယဏဟုတ်ကဲ့လားတချို့မှာရှေးရှေးဘဝတွေကအမောင်ယောက်ျောင်းဒုစရိုက်တရားတွေပြုခဲ့လို့မို့လို့ဒီဘဝမှာနှိမ့်နှိမ့်ကြကြအစင်းနှိမ့်နှိမ့်နဲ့စင်စင်ရဲရဲမွဲမွဲတေးတေးမိကောင်းဆွေကောင်းလည်းမတွေ့ရပဲနဲ့မိညာဆွေညာမိဆိုးဆွေဆိုးပဲတွေ့ရတဲ့အခါကျတော့ကုသိုလ်ကောင်းမှုပြုရမှလည်းမသိဒုစရိုက်တရားရှောင်ရမှလည်းမသိအဲ့ဒါလိုဖြစ်တဲ့အခါကျတော့သူဟာလောကတဘာဝလူတဘာဝအရာဒုစရိုက်တွေအပြုတ်များမလားဒုစရိုက်တွေအပြုတ်များမလားစိတ်